Australia နိုင်ငံမြောက်ပိုင်းမှာ American လေတပ်နဲ့ရေတပ်စခန်းတွေကိုတိုးမြင့်ချထားဖို့ American နဲ့ Australia ထိပ်တန်းအရာရှိတွေသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ကာကွယ်ဝန်ကြီး Chuck Hagel တို့ Australia နိုင်ငံ Sydney ကိုရောက်ရှိနေခြင်းမှာအခုလိုသဘောတူညီမှုရခဲ့တာပါ။လက်ရှိမှာစိန်ခေါ်မှုအစ်တွေကိုရင်ဆိုင်နေရတယ်လို့ဝန်ကြီး Kerry ကပြောပါတယ်။တောင်တရုတ်ပင်လယ်ပြဿနာ၊ဂျပန်ပင်လယ်နဲ့တခြားနေရာတွေမှာကျုံးနေရတဲ့မရေရာမှုတွေ၊မြောက်ကိုရီးယားအရေးကမ္ဘာနေရာအနှံ့ကအစ္စလာမ်အစွန်းရောက်တွေနဲ့မကောင်းတဲ့ရွေးချယ်နဲ့အကြမ်းဖက်တိုက်ခိုက်နေသူတွေကိစ္စလို့ပြဿနာမျိုးစုံရင်ဆိုင်နေမှုအတူတကောလက်တွဲဆောင်ရွက်ဖို့အများကြီးလိုနေတယ်လို့လည်းပြောပါတယ်။ Australia ဟာ American ရဲ့အရေးကြီးတဲ့မိတ်ဖက်နိုင်ငံတစ်နိုင်ငံဖြစ်ပြီးအခုရယူခဲ့တဲ့သဘောတူညီမှုတွေနဲ့နှစ်နိုင်ငံစလုံးအတွက်အရေးပါတဲ့ data ရင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေဖြည့်ရှင်းဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းဝန်ကြီး Kerry ကပြောပါတယ်။2011ခုနှစ်ကအစပြုပြီးအခုနောက်ဆုံးအပိတ်သက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့ဒီသဘောတူညီချက်ဟာ2018ခုရောက်ရင်ဒဝန်မှာ American တက်အင်အား2500အထိဖြန့်ကျက်သွားဖို့ဆိုတဲ့အာရှမှာ American ရဲ့ဩဇာလွှမ်းမိုးမှုထိန်းချုပ်ဖို့ကြိုးစားနေတာရဲ့အဓိကအစိတ်ပိုင်းဟာအစိတ်ပိုင်းမှာ Mr. Kerry နဲ့ Mr. Hagel တို့ကအော်စတြေးလျနိုင်ငံခြားရေးဝန်ကြီး Julie Bishop နဲ့အော်စတြေးလျကာကွယ်ဝန်ကြီး David Johnston တို့နဲ့တွေ့ချိန်မှာလုံခြုံရေးဆိုင်ရာကိစ္စရပ်အတော်များများကိုဆွေးနွေးနိုင်ခဲ့ကြပါတယ်။